ခါမှာတော့အင်းကြီးချင်းထိုင်းနိုင်ငံအတွင်းမှာနိုင်ငံသားတူတယောက်ကိုမြန်မာ၃ယောက်ကအုပ်စုဖွဲ့အာဓမပြုခြင်းနဲ့ဆွေးနွေးတဲ့တင်ကိုတင်ဆက်ပေးကြပါရစေ။ဒီချင်းမိုင်မြို့မှာဖြစ်ပွားခဲ့တဲ့အာဓမပြုခြင်းမှုကိုကျူးလွန်တယ်လို့ဆိုတဲ့ရှမ်းပြည်နယ်ကလာတဲ့ရွှေပြောင်းအုပ်သမား၃ယောက်ကိုလည်းဖမ်းဆီးထားပြီးဖြစ်ပါရစေ။ပြည်စုံကတော့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတော့မင်းမာကသတင်းပေးပို့ထားပါရစေ။
မြန်မာပြည်ရှမ်းပြည်နယ်ကနေလာပြီးမဲချုံမြို့နယ်ထဲမှာပညာအလုပ်လုပ်ကင်နေကြတဲ့မြန်မာရှေ့ပြောင်းလူသမား၃ဟာအလုပ်လုပ်ရာကနေအပြန်အမေရိကန်နိုင်ငံသူတဦးကိုအုပ်စုဖွဲ့အာဓမပြုကျင့်နေတာကြောင့်ထိုင်းနိုင်ငံသားတွေကအတော့ကိုစိတ်ဆိုးခဲ့ကြတာပါဒီအတွက်ချင်းမမြို့မှာအလုပ်လုပ်ကင်နေကြတဲ့ရှမ်းလူမျိုးတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်နိုင်ငံသားတွေအများဆုံးလာတဲ့နေရာဖြစ်တဲ့ချင်းမိုင်မြို့မှာဒီလိုဖြစ်သွားတဲ့အတွက်ဖြစ်ရောက်စွာအရေးယူမယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုတဲ့အကြောင်းရှမ်းမြို့သမီးတို့ကပြောပြပါတယ
်။အဲ့ဒါလမ်းတွားတာတဲ့သူတို့ကလည်းအလုပ်ပြီးဆိုတော့အရက်ဆိုင်မှာတွားတော့အရက်တွားတော့သူလည်းရက်လာတော့တယ်လေအဲမင်းကလေးတော့ပြီးသူကသူအဲ့ကောင်လေးပြောပြချက်သူအဲ့ကောင်အဲ့မင်းကလေးထားတော့အတူလေးလိုက်သွားတော့အဲ့ပေါ်ဖမ်းနေတုံးတုံးဖမ်းနေအဲ့ဒါရောအဖြစ်ရောက်စွာအရေးယူမယ်အရေးယူမယ်ဒီလိုလွတ်ထားလို့မရဘူးတဲ့အဲ့တွေပေါ့သူတို့အဲ့တွေပေါ့
ဒီလိုမြန်မာနိုင်ငံသားရှမ်းလူမျိုးတွေလုခဲ့တာကြောင့်မြန်မာပြည်သားတွေအနေနဲ့အဆက်ရစရာဖြစ်ခဲ့တယ်လို့ထိုင်းလူမျိုးတွေကမုန်းတီးမှာကိုလည်းစိုးရိမ်မိကြောင်းအခုအခါမှာတော့ဒီကိစ္စအပြင်မြန်မာနိုင်ငံသားတွေကရာဇဝတ်မှုတွေလုပ်တဲ့အတွက်အဖမ်းဆီးတွေပုံများလာတယ်လို့လည်းသူကပြောပါတယ်
အဲ့ဒါတကောင်လုံးပုံနဲ့တလီလုံးဆုပ်တယ်လို့ပေါ့သူကအခုကိုယ်ကိုပြန်ခံစားနေရှမ်းနေလေလှုပ်ရက်လိုက်တာဒီမနိုင်ငံနဲ့လာတယ်အခုတလောက်ဝင်ဖို့ထွက်ဖို့တော့ခက်ခဲနေတဲ့အချိန်မှာလက်မလှုပ်ဖို့ခက်ခဲနေတယ်ကူညီတဲ့တို့လည်းကူညီနေတယ်သူတို့အဲ့လိုမျိုးဒီနိုင်ငံချတာအောင်မလုပ်ရတဲ့ပုံပြမမုန်းပြီးတာမှာပေါ့အခုလည်းကြည်ဟိုလက်မတူတွေလှုပ်နေလို့ဖမ်းနေတာတစ်ဖက်လက်မလည်းအတူလှုပ်ရှားတူကရှိသေးတယ်ကြားတယ်ဖြစ်သူတို့လှုပ်တာနဲ့အဲ့ဒါဘာလို့အဲ့ဆင်းနေစရာအဲ့လိုရှမ်းနေဆိုတာပမာကြီးရှမ်းလို့ကြည့်လေကိုယ်နိုင်ငံလူတွေဆိုတော့
အခုကိစ္စမှာတော့တရားခွင်ရှင်အမျိုးသမီးကိုယ်တိုင်ကတိုင်ကြားခဲ့တာဖြစ်ပြီးအာဓမပြုကျင့်လာမှန်ကန်ကြောင်းကိုတော့မြန်မာ၃ဦးကဝန်ခံခဲ့ပါတယ်။ပြီးတော့ပြုကျင့်ခံရသူအမျိုးသမီးကိုစိတ်ဆစ်ဆဲမှုပြုလုပ်ခဲ့ပြီးစိတ်ဆစ်ချက်မတန်းရမိန်းကလေးဟာအာဓမပြုကျင့်ခံရတာထင်ရှားခဲ့တယ်ဆိုပြီးစကမ်းမှုကပြောပါတယ်။အုပ်စုဖွဲ့အာဓမပြုကျင့်မှုတွေနဲ့ပတ်သက်လို့ပြစ်မှုထင်ရှားခဲ့ရင်တော့ထောင်ဒဏ်အနှစ်20နဲ့ထိုင်းဘက်ငွေ4000လောက်ကြားခံရဖို့ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကိုဆက်တွေ့မေးမြန်းကြည့်တဲ့အခါမှာတော့တရားဝင်အကြောင်းကြားထားတာမရှိသေးတဲ့အကြောင်း VOA ကိုပြောပြခဲ့ပါရဲ့ရှင်
။မင်းမှာသတင်းပေးပို့ထားတာဖြစ်ပါတယ်။